ဗြိတိန်နိုင်ငံမှာနေထိုင်တဲ့ရုရှားသူတွေဟောင်းတယောက်နဲ့သူ့ရဲ့တမီးတို့ကိုရုရှားအစိုးရကအာယုံကြောထိခိုက်စေတဲ့အစိတ်နဲ့တိုက်ခိုက်ခဲ့တယ်ဆိုတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း18နိုင်ငံကရုရှားတန်တမန်100ကျော်ကိုနိုင်ငံတွေကနေနှင်ထုတ်လိုက်ကြပါတယ်စီအစီကလာနောက်ပိုင်းနိုင်ငံတွေစုပေါင်းပြီးတော့ရုရှားတန်တမန်တွေကိုနှင်ထုတ်တဲ့အရေးအတွက်ဟာဒီတစ်ခါအများဆုံးလည်းဖြစ်ပါတယ်ဒီထက်ကအမေရိကန်နိုင်ငံတွေကလည်းနှင်ထုတ်ခံရသူက60ပါဝင်ပါတယ်အပြည့်အစုံကိုမတ်စုမြေလုံးကစူးစီးတင်ပြပေးပါလိမ့်မယ
်ဗြိတိန်နိုင်ငံဆော့စ်ဘရီမြို့မှာရုရှားတရှိုဟောင်းဆာဂေးစကေဘောနဲ့တမိချစ်တို့ကိုရုရှားလို့စစ်တုံးအဆင့်ရှိတဲ့အာယုံကျော်ထိခိုက်စေတဲ့အစိမ်းနဲ့တိုက်ခိုက်ခဲ့တယ်လို့ဗြိတိန်ဆိုရကပြောကြားခဲ့ပြီးတဲ့နောက်ဒီလို့ရက်ကိုတုံ့ပြန်တဲ့အနေနဲ့ဥရောပနိုင်ငံတွေအပြင်အမေရိကန်နဲ့ကနေဒါနိုင်ငံတို့စုပေါင်းပြီးတော့သူတို့နိုင်ငံတွေထဲမှာရှိတဲ့ရုရှားတန်တမန်စုစုပေါင်း100ကျော်ကိုနိုင်ငံတွေကနေနှင်ထုတ်မယ်လို့ကြေညာခဲ့ကြပါတယ်။အဲဒီတိုက်ခိုက်မှုကိုရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ညွှန်ကြားခဲ့တာလို့ဗြိတိန်အစိုးရကဆက်ဆွဲထားပါတယ်။ရုရှားဘက်ကတော့ဒီဆက်ဆွဲမှုတွေကိုငြင်းဆန်ပါတယ်။နေတိုးဖွဲ့ဝင်နိုင်ငံတစ်နိုင်ငံရဲ့မြေပေါ်မှာရုရှားကအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့အတွက်ဥရောပတမကအဖွဲ့ဝင်နိုင်ငံ15နိုင်ငံအပြင်ယူကရိန်း၊အမေရိကန်နဲ့ကနေဒါနိုင်ငံတို့ကနှင်ထုတ်လိုက်တဲ့ရုရှားတန်တမန်အရေးအတွက်ဟာစစ်အင်းစစ်ကာလနောက်ပိုင်းမှာအများဆုံးဖြစ်ပါတယ်။ရုရှားရဲ့လုပ်ရက်ကိုလက်မခံနိုင်ဘူးဆိုတာနိုင်ငံတွေစုပေါင်းပြီးကြက်ကြက်သားသားပြသလိုက်တဲ့လုပ်ရက်ဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကတင်းလာနေကဗြိတိန်ပါလီမန်မှာပြောကြားခဲ့ပါတယ
်။ And today 18 countries have announced their intention to expel more than 100 Russian intelligence officers from their country.
နိုင်ငံမှာဆက်ရှိနိုင်ငံကသူတို့နိုင်ငံလူတွေမှာရှိနေတဲ့ရုရှားထောက်လှမ်းရေးအရာရှိတရားကြော်ကိုနိုင်ငံတွေကနေနှင်ထုတ်ပြီးဆိုတာကိုဒီကနေ့ကြေညာခဲ့ကြပါတယ်။အဲဒီထဲမှာ EU အဖွဲ့ဝင်နိုင်ငံ15နိုင်ငံအပြင်အမေရိကန်ပြည်ထောင်စုကနေဒါနဲ့ယူကရိန်းနိုင်ငံတို့ပါဝင်ကြပါတယ်။ဒါဟာရုရှားထောက်လှမ်းရေးအရာရှိတွေကိုနိုင်ငံတွေစုပေါင်းနှင်ထုတ်တဲ့အရေးအတွက်တမိုင်းမှာအများဆုံးဖြစ်ပါတယ်။အစိမ့်နဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးလွန်ခဲ့တဲ့3ပတ်အတွင်း EU မြောက်အမေရိကနဲ့နေတိုးအပြင်တခြားမိတ်ဆွေနိုင်ငံတွေမဟာမိတ်နိုင်ငံတွေကဗြိတိန်နဲ့အင်မတန်စီးလုံးညီညွတ်မှုရှိတယ်ဆိုတာကိုတွေ့ကြရပါတယ်။ရုရှားနိုင်ငံကနိုင်ငံတကာဥပဒေတွေကိုမထီမဲ့နေလို့တာကျမတို့တံပိုးထားတဲ့အရာတွေကိုရှော့တွက်ဖို့ကြိုးစားနေတာကိုဆက်ပြီးတိမခံနိုင်တော့ဘူးဆိုတာကိုစုပေါင်းပြသလိုက်တာပဲဖြစ်ပါတယ်
။ဗြိတိန်ကအစောပိုင်းကနှင်ထုတ်ခဲ့တဲ့ရုရှား23ယောက်အပြင်ထပ်ပြီးနှင်ထုတ်မယ်လို့ကြေညာခဲ့ပါတယ်။ရုရှားတန်တမာ23ယောက်ကိုနှင်ထုတ်ခဲ့တော့ကတော့ရုရှားမှာရှိတဲ့ British Council လုပ်ငန်းအားလုံးကိုရုရှားကရပ်ဆိုင်းစေခဲ့ပါတယ်။ရုရှားတန်တမာစုစုပေါင်း100ကျော်ကိုနှင်ထုတ်မယ်လို့တင်းနှာနေကကြေညာခဲ့တဲ့အထက်မှာအမေရိကန်နိုင်ငံကအရေးအတွက်အများဆုံးဖြစ်ပါတယ်။ Washington မြို့တော်ရုရှားတန်ယုံကတန်တမာ48ယောက်နဲ့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာတာဝန်ထမ်းနေကြသူရုရှား12ယောက်တို့ကိုနှင်ထုတ်မယ်အပြင်ဆီယတ်တယ်မြို့မှာရှိတဲ့ရုရှားကောင်စစ်ဝင်ရုံးကိုလည်းဧပြီလ2ရက်နေ့မတိုင်ခင်ပိတ်ရမယ်လို့ဒမရထရမ်ကကြေညာခဲ့ပါတယ်။ကုလသမဂ္ဂရုံးမှာတာဝန်ထမ်းနေသူ12ယောက်ဟာအမေရိကန်နိုင်ငံထဲမှာရှိနေတာကိုအခွင့်အကောင်းယူပြီးထောက်ငံ့ရေးလုပ်ငန်းတွေကိုလုပ်နေကြတယ်လို့အမေရိကန်အစိုးရကပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံထဲမှာရုရှားကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့အပေါ်မဟာမိတ်နိုင်ငံတွေမိတ်ဆွေနိုင်ငံတွေနဲ့အမေရိကန်ကအတူပူးပေါင်းဆောင်ရွက်လိုက်တာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရသူတယောက်ဖြစ်တဲ့ Rush Shah ကတင်းနှာမိကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ Today's action actions make the United States safer by reducing Russia's ability to spy on Americans and to conduct covert operations.
ဒီနေ့ဆောင်ရွက်ချက်တွေကြောင့်အမေရိကန်တွေပေါ်ရုရှားတို့ထောက်ခံနိုင်စွမ်းပြုတ်ဝဲလုပ်ငန်းတွေလုပ်ပြီးတော့အမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုရုရှားတို့ချင်းချောက်နိုင်စွမ်းကိုညော့သွားတဲ့အတွက်အမေရိကန်ပြည်ထောင်စုဟာပိုးပြီးတော့လုံခြုံသွားစီပါတယ်။ဆောင်ရွက်မှုတွေမှာအကျိုးဆက်ရှိတယ်ဆိုတာကိုအမေရိကန်နဲ့ကမ္ဘာတစ်ဖွားကမဟာမိတ်တွေမိတ်ဆွေတွေကဒီဆောင်ရွက်မှုတွေနဲ့ရှင်းရှင်းပြသလိုက်တာဖြစ်ပါတယ်
။စစ်အင်းစစ်ကာလ1986ခုနှစ်ကသမ္မတဟောင်းရော်နယ်ရေဂန်လက်ထက်တုန်းကရုရှား55ယောက်ကိုနိုင်ငံတွေကနှင်ထုတ်ခဲ့ပြီးတဲ့ကဆိုရင်အခုအရေးအတွက်ဟာအများဆုံးဖြစ်ပါတယ်။အခုလောက်ရဟာအမေရိကန်နဲ့ရုရှားကြားတန်တမန်ဆက်ဆံရေးကိုဖျက်ဆီးလိုက်တာပဲလို့အမေရိကန်ဆိုင်ရာရုရှားတန်အမတ်ကြီးAnatoly Antonov ကတုံ့ပြန်ခဲ့ပါတယ်
။ Тошто делают сегодня Соединённые Штаты Америки, они рушат то небольшое, что ещё осталось в российско-американских.
ဒီနေ့အမေရိကန်ပြည်ထောင်စုကလှုပ်လိုက်တဲ့လောရက်ကတဲတဲကလေးကျန်နေတဲ့အမေရိကန်နဲ့ရုရှားဆက်ဆံရေးကိုဖျက်ဆီးလိုက်တာပဲဖြစ်ပါတယ်။အမေရိကန်ရုရှားဆက်ဆံရေးပြတ်အောင်လုပ်တဲ့အတွက်အမေရိကန်မှာအပြည့်အဝတာဝန်ရှိပါတယ်။
အခုလိုနိုင်ငံအများအပြားစုပေါင်းပြီးတော့ရုရှားတန်တမန်တွေကိုနှင်ထုတ်ခဲ့တာနဲ့ပတ်သက်လို့ရုရှားအစိုးရဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာလောလောဆယ်အတိအကျမသိရသေးပါဘူး ဒါပေမဲ့အခုလိုမဟာမိတ်နိုင်ငံတွေဘက်ကစူပေါင်းတုံ့ပြန်ခဲ့တာဟာရုရှားအစိုးရအတွက်အတော်ကြီးထိခိုက်စေတယ်လို့လေလာသူတွေကပြောနေကြပါတယ်ရှင်
။မတ်ဆူမြတ်မောင်ကစူးစီးတင်ပြတော်တာဖြစ်ပါတယ်။